ိုင်းနိုင်ငံမှာလမ်းမရပိုင်းပြင်မိုးတိထန်လာနိုင်တယ်ဆိုတဲ့ဆန္ဒချက်တွေရှိနေကြကြောင်းနိုင်ငံရဲ့မြောက်ပိုင်းမဲဆိုင်ကူရဲမှာပြည်နေတဲ့ထိုင်းကျောင်းသားဘောလုံးတင်းတဲ့ဒီတဲ့နီးပြကိုအန္တရာယ်ကဲစွာကယ်ထုတ်နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနီးလန်းရှာဖွေနေကြပါတယ်လောလောဆယ်မှာတော့ထိုင်းယူတပ်အထူးတပ်ဖွဲ့ဝင်တချို့ဟာကူရဲမှာဒီကျောင်းသားတွေနဲ့တူတွဲရောက်နေထိုင်းပြီးတော့ပြုစုဆောင်ရှောက်မှုတွေပြင်းနေတယ်လို့ရင်ငုတ်လေးကျင့်ပြင်းနေတယ်လို့သိရပါတယ်နောက်ဆုံးအခြေအနေတည်းစီကိုကုညံဝဲအောင်ကစူကြီးတင်ပြထားတာနားဆင်ကြပါခင်ဗျာ
ဇူလိုင်6ရက်တက်တယ်နေပိုင်းထိုင်းနိုင်ငံမှာတကြောပြန်မိုးတဲထန်လာနိုင်တာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကမဲဆိုင်ကူတဲ့ပြင်းမိနေတဲ့ထိုင်းကျောင်းသားဘောလုံးကစားသမား12ဦးနဲ့သူတို့နှီးပြကိုကဲထုတ်ရေးနှီးလန်းတွေကိုထိုင်းအာဏာပိုင်းနေစဉ်းစားနေတယ်လို့ထိုင်းနိုင်ငံကလာတဲ့သတင်းတွေကဆိုပါတယ်လိုင်ကူတဲ့ပြင်းနေတဲ့ရေကိုဖြတ်ပြီးရင်ငုတ်တဲ့နှီးနဲ့ကဲထုတ်မလားအခြားလမ်းကြောင်းကနေလိုင်ကူကိုဖောက်ပြီးသူတို့ရှိမဲ့နေရာကိုသွားကင်နိုင်မလားဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါပေမဲ့ဗန်နီလန်းကိုတုံးပြီးကဲထုတ်မလဲဆိုတာကိုတော့ကဲဆယ်ရေးအတွက်အဓိကတာဝန်ယူထားတဲ့ထိုင်းပြည်သားအထူးတပ်ဖွဲ့ကမဆုံးဖြတ်ရသေးကြောင်းဒီသတင်းကိုအနိကဆောင်ကြည့်ရေးသားဖော်ပြနေတဲ့တာချီလိတ်သတင်းအေဂျင်စီစီမံခန့်ခွဲမှုအယ်ဒီတာမတ်ချယ်ဒီထိုက်က VOA ကိုပြောပါတယ
်။ထိုင်းပြည်ကလည်းဒီကလေးတွေကိုညနေခင်းနဲ့နေထုတ်လာပါလို့စိုက်တွန်းလိုက်တာရှိရင်အဲမှာရင်းငုတ်ဖွဲ့တွေရောဒီတို့အတက်ဒီစီကူရီဖြတ်ပြီးတောင်းလည်းဒီနေ့လောက်တယ်ပေါ့နော်။နောက်ကဒီကူရင်းကရေရေဆုတ်ထုတ်တောင်းလည်းသူတို့မျိုးစုံနဲ့ဖြတ်တိုးပြီးသူလောက်ကြတယ်။အဲ့တော့ရှင်ရိုင်းရှင်အုပ်စုရင်မူတင်းစာရှင်ရင်းမှာပြောထားတာကတော့မိုးလင်းရွာလာနိုင်တဲ့အနေအထားမှာရှိရတော့အဲ့တော့မိုးမရောခြင်းဈာထဲမှာတော့သူတို့ဒီကလေးတွေကိုဆုတ်ထုတ်လာဖို့လို့ကြိုးစားမယ်။ဒါပေမဲ့ဒီကလေးတွေကိုအနေရှိနိုင်တဲ့စွန့်စားမှုမျိုးတော့သူတို့မလုပ်ဘူး။
ထိုင်းဘာသာနဲ့တောဝက်ဘောလုံးအတင်းလို့နာမည်ပေးထားတဲ့ထိုင်းလူငယ်ဘောလုံးအတင်းဟာဇွန်လ23ရက်နေ့ကစာပြီးကြောက်ဆုံးသွားရာကဘူဝင်ပေါက်ကနေတမိုင်းကျော်အကွာမှာပြိမိနေတာကိုထိုင်းရီတဲ့အထူးတပ်ဖွဲ့နဲ့ဗြိတိသျရင်ငုံသမားတို့ကဇူလိုင်2ရက်နေ့မှာရှာတွေ့ခဲ့တာဖြစ်ပါတယ်ဇူလိုင်လ3ရက်နေ့မှာထိုင်းနေဗီစီးကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ထိုင်းလူငယ်ဘောလုံးသမားတွေကြမ်းမာစွာရှိနေတာကိုတွေ့ရပါတယ်ပြိမိနေတဲ့ထိုင်းချောင်းသားတွေကတယောက်ကသူတို့ကိုကယ်ထုတ်နိုင်ရေးကြိုးပမ်းနေသူတွေနဲ့စောင့်ကြည့်နေသူတွေကိုကျေးဇူးတင်ကြောင်းပြောသွားတာတွေ့ရပါတယ်။အခုလိုထိုင်းကလေးငယ်တွေ၁၀ရက်ကျော်ကြာအသက်ရှင်နေနိုင်တာနဲ့ပတ်သက်လို့ချင်းမိုင်ကရင်အုပ်ချုပ်ရေးမှူးရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်တွေကိုအယ်ဒီတာမတ်ချယ်ဒီထက်ကရှင်းပြပါတယ
်။ကလေးငယ်ကအရင်ကဒီထဲမှာဝင်သွားတဲ့အချိန်မှာသူကမောင်နေနဲ့တမဝယ်သွားကြတယ်။သူကအရာလေးတွေစားတယ်။အရင်ကောင်သားတဲ့အချိန်မှာသူကဒီသူရှာပြလို့ရသမျှအကောင်လေးဆင်းပြီးတော့စားရပါတော့။အဲ့တော့ဒီဆရာဝန်နဲ့ခင်မင်းကတော့ဒီကလေးတွေအသက်ရှင်တာအဓိကတော့ဒီတောက်ကိုကစားရရှိကိုတောက်လို့သူတို့ဒီလောက်ရှင်အောင်သူတို့ရှင်းတတ်နိုင်တာပေါ့
။မဲဆိုင်ကူတဲ့ပြိမိနေတဲ့ကလေးတွေတဲကတချို့ဟာသူတို့မိဘတွေကမြန်မာနိုင်ငံကဖြစ်ပြီးထိုင်းနိုင်ငံတဲ့ရွှေပြောင်းအခြေချနေထိုင်ရင်းကလေးတွေထိုင်းနိုင်ငံမှာကြီးပြင်းလာသူတွေဖြစ်ပါတယ်။ဒီကလေးရေးသတင်းကို Facebook လူမှုကွန်ရက်ကနေနေ့စဉ်ထုတ်လွှင့်နေတဲ့ကိုစီသူမောင်ကကူရဲပြိမိနေတဲ့အဒွန်းဆိုသူចောင်းသားလေးရဲ့မိဘနဲ့ဗမာလူပြောဆိုခွင့်ရခဲ့ပါတယ်
။အထက်မှာရှိနေတဲ့ပါနဲ့ဦးနဲ့စကားပြောဖြစ်လာ
။ဒီတော့ပြောရှိနေချင်းနဲ့ပန်းနဲ့ပါမစကားမပြတိုက်ဘူးနည်းနည်းပါပါနဲ့ညက်ပြောဆိုမှုပြားနဲ့ချင်မပြားမလဲ
။အဒွန်းရဲ့အဖြစ်ဖြစ်ပါရဲ့ကျွန်တော်တို့ဗမာလူတိတ်လဲလဲဝဲဝဲမပြောတတ်ပါဘူး
။အဒွန်းရဲ့မိဘတွေဟာအရင်ဆုံးကရှမ်းပြည်နယ်ဝါဒီတာကဖြစ်တယ်လို့သိရပါတယ်။ကလေးကိုကယ်ဆယ်နိုင်ဖို့ဂူတွေကနေရေဆုပ်ထုတ်ရတာကြောင့်ဇူလိုင်လ3ရက်နေ့အထိအစည်းအရမဲဆိုင်ခရိုင်အတွင်းလေအီကာပေါင်း630ကျော်ရင်းနှီးမြှုပ်သွားပြီးအဲ့ဒီဆုံးရှုံးမှုအတွက်အစိုးရကရောကြီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ